လက္ခဏာဘွဲရဲ့တဘွားအဲ့ဒါကုလောလောဆယ်ကုလောလောဆယ်ဆိုတာကုပြစ္ဆုတ်ပံတဲ့အချိန်လေးရဲ့ဖြစ်နေတဲ့ဥစဉ်တို့ထိုင်ရင်းနဲ့ဖြစ်နေတဲ့စိတ်ယောဂီတို့အရှင်မရတို့ကအစယောဂီတွေတရားဓမ္မတွေအခုလောလောဆယ်ဒတင်္ဂါလေးထိုင်နေတဲ့အချိန်ဒတင်္ဂါလေးမှာဖြစ်နေတဲ့စိတ်အဲ့ဒါတွေဟာမိမိရဲ့ရုပ်တရားမှာဖြစ်တဲ့လက္ခဏာစိတ်တရားမှာဖြစ်တဲ့လက္ခဏာတွေဘာစိတ်လောလောဆယ်ဖြစ်နေတယ်အခုထိုင်နေတဲ့အချိန်ကိုပြောတာနော်တရားထိုင်နေတဲ့အချိန်အထိဟိုဥစဉ်လှမ်းကြိုပြီးပြောတာမဟုတ်ခုအချိန်မှဖြစ်နေတဲ့စိတ်ကလေးဒါဥစဉ်နဲ့မှလည်းယင်နဲ့မှလည်းစိတ်ထဲမှလည်းဖြစ်နေတဲ့စိတ်ကြီးတယ်အဲ့ဒါကိုကိုယ့်ဘာကိုသိဖို့လိုတယ်သိနေတယ်အရှင်မယားများတရားဓမ္မများလည်းခုလောလောဆယ်ပြည့်စုံပန်အချိန်ဒီမှာစိတ်ကလေးတွေဖြစ်နေတယ်အဲ့ဖြစ်နေတဲ့စိတ်ကလေးတွေစိတ်အစဉ်စိတ်အစဉ်ဖြစ်နေတိုင်းဖြစ်နေတဲ့စိတ်တိုင်းကိုကိုယ့်ဘာကိုအမြဲတမ်းနောက်ကနေသတိလိုက်ဦးကိုအဲ့ဒါလက္ခဏာအားလက္ခဏာလေလို့ဆိုရင်ကျောင်းမနော်ဆုံးတော့ဒီဦးနဲ့ဆုံးတော့အဲ့ဒါဘာလက္ခဏာလဲဆိုခုနကမြင်နေတဲ့ဘောကြားနေတဲ့ဘောထိုင်နေတဲ့ဖြစ်နေတဲ့စိတ်အပေါ်မှာဖြစ်နေတဲ့ရုပ်လက္ခဏာစိတ်လက္ခဏာတွေပဲအခုခုနရဲ့စကားမှာပြသွားမယ်လက္ခဏာဘွဲဆိုတာလေအဲ့ဒီလက္ခဏာတွေရဲ့အကြောင်းတွေကိုနော်ပါဖုံဖုံကြီးကိုယ်တိုင်ရောဦးဇင်းတို့တရားထောက်တဲ့ယဟန်ကြီးဆရာလေးတွေကိုယ်တိုင်ရောအဲ့ဒါတွေထောက်ပြသွားမှာအခုဖြစ်နေတဲ့စိတ်အစဉ်တွေဖြစ်နေတဲ့စိတ်အစဉ်အတိတ်ကဖြစ်ခဲ့တဲ့စိတ်လည်းမဟုတ်ဘူးအခုပြစ်စုပ်လာမဲ့အနာဂတ်မှာဖြစ်မဲ့စိတ်ကိုပြောတာလည်းမဟုတ်ဘူးလောလောဆယ်ဖြစ်နေတဲ့တည်ရင်ကတစ်ချိန်လေးရဲ့ပြစ်စုပ်ပန်တဲ့ဖြစ်နေတဲ့စိတ်တွေပေါ့အဆုံးတော့ပါပဲနော်အားလုံးဟိုတရားဓမ္မတွေယောဂီတွေကနေပြီးကိုးပါးတိလာယူအောင်